လို့ view ညီမပိုင်းကိုလာပြီးတော့ဒီ interview ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဖိတ်ခေါ်တဲ့အတွက်လည်းကျွန်တော်လည်းအရန်ကိုဂုဏ်ယူမိပါတယ
်ဟုတ်ကဲ့အဲ့တော့သမ္မတ Trump ရဲ့နိုင်ငံတော်အခြေပြမိကွန်းပေါ့နော်အင်္ဂါနေ့ညတုန်းကသူပြောခဲ့တဲ့မိကွန်းထဲမှာပေါ့နော်ကိုယ်တိုင်လည်းတက်ရောက်နားထောင်ခဲ့တဲ့ခါကျတော့အဲ့ဒီမှာဒီဒုက္ခတွေအရင်းနဲ့ပတ်သက်ပြီးတော့သူ့ဘက်ကနေပြီးတော့ဒီထူးထူးခြားခြားပြောသွားတာဒါမှမဟုတ်သူ့ရဲ့ဒီသမ္မတ Trump အနေနဲ့ပေါ့နော်သူဆက်ပြီးအုပ်ချုပ်မဲ့ကာလတွေမှာဒီဒုက္ခတွေအရင်းနဲ့ပတ်သက်ပြီးသူဘယ်လိုသဘောထားမလဲဆိုတာမျိုးသတိထားမိရမျိုးရှိပါ
ဒုက္ခတဲ့ရေလို့ तू อ่ะအတိတိကြကြတော့မပြောမသွားဘူးဒါပေမဲ့ तू อ่ะ immigrants လို့သုံးသွားတယ်အာသူတို့တွေကို legally အဖြစ်ဝင်လာရမယ်လို့တော့ပြောသွားတယ်အဲ့ဒါဆိုတော့ကျွန်တော်တကယ်လို့များကျွန်တော် तू နဲ့တွေ့ဆုံပြီးတော့မေးခွန်းရှိမယ်ဆိုရင်တော့သမရရေပေါ့နော်ဒီ refugee တွေကတကယ်ကိုlegal ဖြစ်တယ်ပေါ့နော် 100% legal လို့ပြောသွားမယ်သူတို့တွေကတကယ်ကို legal ဟုတ်တယ
်။အော်ဆိုလိုတာကဒီ American ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခတွေအားလုံးကသူတို့ကတကယ်တရားဝင်နီးလန့်နဲ့ရောက်လာတယ်။ဒါပေမဲ့သမ္မတ Trump ကသူပြောတဲ့သဘောကဒီဒုက္ခတွေကတရားမဝင်လာရောက်တဲ့သူတွေဆိုတဲ့ပုံစံမျိုးပြောသွားတယ်လို့
။အာ तू က तू main focus လို့တာက तू ကဒုက္ခတွေမဟုတ်ဘဲနဲ့ तू က border နေဆာကို तू ကတရားမဝင်မဲနဲ့ဖြတ်ကျော်ဝင်ရောက်လာတဲ့လူတွေကို target အဓိကဦးတည်ပြီးတော့ပြောသွားတာဟုတ်တယ်။ဒီဒုက္ခတွေတွေကသူတို့ကနိုင်ငံခြား American နိုင်ငံကိုမရောက်လာခင်ကတည်းကသူတို့က screen လောက်ထားပြီးသားပေါ့နော်။အဲဆိုတော့သူတို့တွေက legal ဖြစ်တယ်
။ဟုတ်ကဲ့။အခုဒီတမရဒီနိုင်ငံတော်အခြေပြမိကွန်းပြောတဲ့ပွဲမှာပေါ့နော်အဲ့မှာလေတွေ့ကျမတို့ဆိုလဲဒီဟိုဓာတ်ရိုက်ထုတ်လွှင့်ချက်တရားနဲ့ကြည်နေတာတမရပြောတာကိုအမတ်တွေကဒီထောက်ခံတာရှိတယ်မထောက်ခံတာရှိတယ်ဒီဒီမိုကရက်အထူးသဖြင့်လွတ်တော်အမတ်အမျိုးသမီးတွေရောပေါ့လေအဲ့တော့ကိုရိုင်းတက်အောင်နားထောင်တဲ့အခါမှာလေအဲ့ဒီကိုမြင်ကွင်းကိုကြည့်ရတဲ့အခါမှာဘယ်လိုခံစားမိလဲဘယ်လိုတွေးမိလဲရှင်ဒါတွေတွေးမိလဲရှင
်တချို့တွေကသူတို့တမရရဲ့ပြောစကားကိုအသေးချာနားမထောင်မဲနဲ့အဲ့လို applause ပေါ့နော်လက်ခုပ်တီးမယ်မတက်ရမယ်အဲ့ဒါတွေလုပ်ထင်းတယ်သူတို့တွေကတိတ်ပြီးတော့အာယုံဆိုင်မဲ့ပုံမပေါ်
ဟုတ်ကဲ့ကိုတိုင်ရောဒီတမရထရန့်ပြောတဲ့အပေါ်မှာဘယ်လိုမြင်လဲတမရထရန့်ကကောင်းကောင်းပြောနိုင်ခဲ့လားသူတကယ့်အချက်တွေပါဝင်ခဲ့လားကိုလူချင်းနဲ့ကိုနားထောင်ချင်းနဲ့အချက်တွေပြောသွားနိုင်ခဲ့လားပေါ့နော်ဘယ်လိုမြင်လဲရှင
်ကျွန်တော်မျော်လင့်တလောက်တော့ကျွန်တော် positive လို့မထင်ဘူးသူတိတ်ပြီးတော့အကောင်းပဲမပြောဘူးပေါ့နော်ကျွန်တော်မျော်လင့်ထားတာအများကြီးအကောင်းဖြစ်အဆိုးဖြစ်ဒါပေမဲ့ तू က neutral ဖြစ်ပြောသွားတယ်
ဟုတ်ကဲ့အဲ့တော့အခုမုံဆန်ကအခုဒီနိုင်ငံတော်အခြေပြမိကွန်းသမရဒီပြောကြတဲ့မိကွန်းကိုတက်ရောက်ဖို့ပေါ့လေဒီ New Mexico ရဲ့အောက်လွတ်တော်အမတ် Bandre Luhan ရဲ့ဧည့်သည်တော်ဖြစ်ဘာကြောင့်ဖိတ်ကြားခံရတာပါလဲရှင
်ကျွန်တော်အထင်ပေါ့နော်तू ကအဲ့လိုလွတ်တော်အမတ်တရားသူတို့ခေါ်ခြင်းနဲ့ဧည့်သည်တွေခေါ်ခွင့်ရှိတယ်ဘယ်နှယောက်လဲတော့မသိဘူး तू ကတော့ तू ကျွန်တော်ကတော့သူရဲ့တူတေတော့ဧည့်သည်တော့ဘောနော်အဲသူကျွန်တော်ကိုရွေးချယ်တဲ့အကြောင်းရင်းကတော့ကျွန်တော်အထင်ကျွန်တော်အခုလက်ရှိလုပ်နေတဲ့အလုပ်နဲ့ပတ်သက်မယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်ကအရင်တုန်းက refugee ဒုက္ခတွေအဖြစ်နဲ့ဒီအမေရိကကိုရောက်လာတယ်အခုကကျွန်တော်ဒီအဲ့ဒုက္ခတွေကိုလူတွေဒုက္ခတွေကိုကျွန်တော်ကိုယ်တိုင်ကပြန်ပြီးတော့အကူအညီပေးနေတဲ့အဖွဲ့အစည်းနဲ့ကျွန်တော်အလုပ်လုပ်နေတဲ့အတွက်အဲ့ဒါကြောင့်ကျွန်တော်ကိုရွေးရထင်တယ်
ဟုတ်ကဲ့အဲ့တော့ तू ကလက်ရှိဒီအောက်လွတ်တော်အမတ် Bandre Luhan က तू ကအဓိကသူဒီဒုက္ခတွေရဲ့အရေးကိုပို့ပြီးဆောင်ရွက်မဲ့သဘောလားဒီမြမအရေးကို तू ပို့ပြီးတော့ဆောင်ရွက်လာနိုင်မဲ့အနေထားရောရှိတာရှင
်ကျွန်တော်ပြော तू နဲ့စကားအများကြီးတော့ပြောဖြစ်တယ်အထူးသဖြင့် तू ကကျွန်တော်ရဲ့ကိုယ်ရေးရာဇဝင်တွေကိုနည်းနည်းလေးမေးတယ်ပေါ့နော်ပြီးတော့ကျွန်တော်နိုင်ငံကျွန်တော်မြန်မာနိုင်ငံဟိုလဲလာလဲဖို့လဲကျွန်တော်တိုက်တွန်းတယ်ဒါမှမဟုတ်ကျွန်တော်တို့လူသူကိုယ်တိုင်မလာနိုင်ရင်လဲကျွန်တော်တို့မြန်မာပြည်ရဲ့အစိုးရအဖွဲ့ဝင်တွေအရာရှိတွေတယောက်ယောက်ဒါမှမဟုတ်သူဖိတ်ကြားနိုင်တယ်လို့ဖိတ်ပြီးတော့အချင်းချင်းမိတ်ဆွေနှီးနှောဖလှယ်ပြီးတော့ဘောနော်အဲ့လိုဖိတ်ကြားဖို့လဲကျွန်တော်သူ့တိုက်တွန်းတယ်
ဟုတ်ကဲ့အဲ့တော့ဒီမုံဆန်ဒုက္ခတွေဖြစ်အမေရိကန်ပြည်ထောင်စုကိုဘယ်ချိန်ကရောက်လာတလဲရှင
်ကျွန်တော်2017ကရောက်လာတာမလေးရှားကနေရောက်လာတာအ
ဲ့တော့ဒီလိုဒုက္ခတွေဖြစ်လာတဲ့နေရာမှာရောအခက်အခဲရှိကြလားအမေရိကန်မှာအခြေချဖို့အတွက
်ဟုတ်တယ်အခက်အခဲဆိုတော့အများကြီးရှိတာဗောနော်ရောက်ချင်းကိုကဘာမှမသိငွေ ပတ်စံလည်းမရှိဘူးအတီးပညာအတတ်ပညာလည်းမရှိဘူးအတီးမိတ်ဆွေအပေါင်းအသင်းလည်းမရှိဘူးအဖက်ဖက်မှာအားနေနေတယ်ဒါပေမဲ့ကျွန်တော်ကကိုကိုကိုစိတ်အားမြင့်တင်ပြီးတော့စ조사ပြီးတော့အလုပ်လုပ်တာကျွန်တော်ဆဆရောက်တော့ကတော့ကားမပြောနဲ့စပိန်တော့မဝယ်နိုင်ဘူးအလုပ်ကတော့ကိုရတဲ့အလုပ်ကိုပဲသွားလို့ရတယ်ပြီးတော့ကျွန်တော်ဆဆရောက်တဲ့နေရာကိုလိုရာဒိုစပရင်ကိုလိုရာဒိုမှာအဲ့မှာနှင်းနေတော်တော်ကြတယ်လိုက်ကားကလည်းတိတ်မကောင်းအဆင်မပြေဘူးပေါ့နော်တဲ့နေ့မှာမနေ့6နာရီကနေညနေ6နာရီလောက်ထိပဲရှိတယ်လိုက်ကားအဲ့ဒါဆိုတော့ကိုစပိန်အာကိုရတယ်ကားမဝင်နိုင်ခင်မှာပေါ့အဲ့လောက်ထိကိုကျွန်တော်စ조사ထားခဲ့တယ်
ဟုတ်ကဲ့အဲ့တော့အခုလို့ဒီဒုက္ခတွေကိုယ်တိုင်ဒုက္ခတွေဖြစ်ရောက်လာပြီးတော့ဒီဒုက္ခတွေကိုခုပြန်ပြီးကုညီနိုင်မှုအစ်စ်ပေါ့နော်အဲပြန်ကုညီရဲ့နေရာမှာလဲကိုကတာဝန်ကြီးကြီးယူပြီးတော့အခုဆိုရင်နော် case manager မှာမှ lead case manager ဖြစ်လှုပ်ဆောင်ရတဲ့အခြေအနေထိရောက်လာတယ်ပေါ့လေ
အ
ဲ့တော့တစ်ဖက်မှာရောဒီပညာရေးလေးလာတဲ့အပိုင်းရောနောက်ပြီးတော့ဒီလိုအလုံးမှာရောဒီအဲ့လိုအစင်ရောက်လာတဲ့အနေထားပေါ့လေအဲ့ဒါရောဘယ်လိုစူးစမ်းဖြတ်တန်းခဲ့လဲရှင
်ကျွန်တော်ဟုတ်တယ်ကျွန်တော်တခြားလူတွေကလည်းကျွန်တော်များတော့အဖြစ်ကျွန်တော်မေးကြတယ်ဘာဖြစ်လို့ဘယ်လိုလုပ်ပြီးတော့ဘသူကြောင့်ဒီအလုပ်ကိုရတာလဲပေါ့နော်ကျွန်တော်ဆဆရောက်တော့ကျွန်တော်ဟိုအကူအညီပေးတဲ့ဒီ Resettlement Agency Lutheran Family Services Rocky Mountains Colorado Springs Colorado မှာအဲ့မှာကျွန်တော်ဟိုစတင်ပြီးတော့ကျွန်တော်ရဲ့ Resettlement Agency ပေါ့နော်ပြီးတော့သူတို့တွေကဒီရုံးတစ်ဖွင့်မယ်ဆိုတော့ကျွန်တော်ဟိုသူတို့ကအရင်တော့ကျွန်တော်ကိုလှိလာထားတယ်ကျွန်တော်ရုံးကလူတွေကိုလည်းတော့ပြီးတော့အကူအညီ volunteer တော့လုပ်ပေးတယ်အဆောက်အုံတွေအိမ်တက်ပြောင်းလာပြောင်းမဲ့လူတို့ဘာတို့ရှိရင်ကျွန်တော်သူတို့တွေကို furniture ဒီပရိဘောကတို့လိုအပ်သမျှတွေကိုကျွန်တော်တော့ကူညီတယ်အဲပြီးတော့ကျွန်တော်အလုပ်ရတဲ့အချိန်မှာလည်းကားမရှိစပိန်မရှိဆိုတော့ကျွန်တော်အားအရာတွေကိုအကြောင်းပြချက်မပေးမငင်းညူပဲနဲ့ကျွန်တော်ရောက်အောင်လုပ်တယ်ရောက်အောင်လုပ်တယ်ရောက်အောင်သွားတယ်ဆိုတော့အားအရာတွေကိုကျွန်တော် credit ပေးတယ်ပေါ့နော်အဲ့ဒီရုံးတစ်ဖွင့်မဲ့အချိန်ကြတော့သူတို့ကကျွန်တော်ကိုဆက်သွဲတယ်ဒီလိုရှိတယ်အင်းငါနဲ့လိုက်မလားဆိုတော့ကျွန်တော်ကလည်းလိုက်မယ်စွန့်စားလိုက်တာကျွန်တော်တို့ National Agency ကနေပို့ပေးတဲ့လူမှန်သမျှကိုကျွန်တော်တို့လက်ခံတယ်ကျွန်တော်ကိုယ်တိုင်က assurance ကိုကျွန်တော်ကိုယ်တိုင်လုပ်ထားတာဆိုတော့ကျွန်တော်ဘယ် case ကိုမှကျွန်တော်ပြန်ပို့တဲ့ resend ပေါ့နော်ပြန်မပို့ဘူးကျွန်တော်လာသမျှအကုန်လက်ခံတယ်
အဲ့တော့အခုလက်ရှိသမ္မတထရမ့်အစိုးရလက်ထက်မှာဒီဒုက္ခသည်တွေပြည်လည်နေရာချထားပြီးပေါ့နော်ဒုက္ခသည်တွေအခြေချနေထိုင်ရတဲ့အခြေအနေဒီအစိုးရလက်ထက်မှာဘယ်လိုရှိလဲရှင
်သူဒီလိုသူရုံးဝတက်ခတဲ့ဟာဆိုရင်သူကဒီအရင်တော့အရင်သမ္မတလက်ထက်ကသူတို့က6000လောက်အထိယူမယ်လို့ခေါ်ယူမယ်လို့ပြောထားတဲ့ဟာကိုသူက5000အထိ၄-၃ခွဲအထိရှော့ချရှော့ချပြီးတော့အခုကဒီနှစ်ဆိုရင်3000အထိပဲယူမယ်ပေါ့နော်အဲ့လိုရှော့ချခြင်းအပြင်တစ်ဖက်မှာဒီနိုင်ငံအတွင်းမှာသူဒီလှစာတို့ funding တို့ရှော့ချတဲ့အတွက်အဖက်ဖက်ကနေနှိမ့်ကွေးတယ်ဒီအမေရိကန်နိုင်ငံကိုရောက်ပြီးသားလူတွေအတွက်လည်းနှိမ့်ကွေးတယ်ပြီးတော့မလာသေးတဲ့လူတွေနိုင်ငံခြားမှာinterview ဖို့ဝင်ဖို့စောင့်နေတဲ့လူတွေအတွက်လည်း service ကတော်တော်လေးကိုနောက်ကျသွားတယ်ဘာဖြစ်လို့လဲဆိုတော့ funding ငွေကြေးအထောက်ပံ့နေတော့လို့
ဟုတ်ကဲ့အဲ့တော့အခုဒီကိုရိုင်းလဲဒီ Washington DC ကိုရောက်လာတဲ့အချိန်မှာပေါ့နော်တခြားလွှတ်တော်အမတ်တွေနဲ့လည်းတွေ့ရတယ်အဲ့ခါမှာဒီလွှတ်တော်အမတ်တွေကိုဘာတွေတင်ပြနိုင်ကြလဲရှင
်ကျွန်တော်အထူးသဖြင့်တော့သူတို့မေးတာတွေရောအကုန်လုံးပြောပြတယ်ပြီးတော့ကျွန်တော်ရဲ့ကိုရီးအချင်းကိုလည်းသူတို့တွေကိုပြောပြတယ်ပြီးတော့ကျွန်တော်တို့နိုင်ငံကဘယ်လိုဖြစ်တယ်ကျွန်တော်တို့နိုင်ငံတချို့တွေကလည်းရခိုင်အရေးကိုမေးတယ်တချို့တွေကလည်းကချင်ပြည်နယ်အရေးကိုမေးတယ်ဘယ်ကချင်ပြည်နယ်မှာရခိုင်ပြည်နယ်မှာကျွန်တော်ရဲ့ state ဖြစ်တဲ့ချင်းပြည်နယ်မှာမဟုတ်ပါဘူးကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်လည်းအချို့တော်တော်များများဒုက္ခရောက်နေပါတယ်လို့ကျွန်တော်နိုင်ငံက တိုးတိုးတက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အများကြီးအထောက်ပံ့လိုသေးတယ်လို့ကျွန်တော်ပြောထားတယ်သူတို့လည်းအ
ဲ့တော့စစမုံဆန်ပြောရဲကိုရေးရာစမင်ပေါ့လေကိုဒီချင်းပြည်နယ်ကနေဇုံမီတိုင်းသားတဦးအနေနဲ့အခုအမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်အခြေချပြီးတော့ဒီလိုရုံးကန်လှုပ်ရှားခဲ့ရတယ်ပေါ့လေအဲ့တော့အဲ့ဒီဟာလေးပြောပြပါအောင်ဒီချင်းပြည်နယ်ကနေဘယ်လိုလုပ်မလေးရှားနိုင်ငံမှာရောက်လာပြီးတော့ဒီဖြတ်တန်းလာတဲ့အတွေ့အကြုံပေါ့နော
်ကျွန်တော်ဒီကိုရဲဘာသာရေးအမြင်လူမျိုးရေးအမြင်အားအရာတွေကွဲပြားမှုကြောင့်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီလက်ရှိဘဝနဲ့ပို့ပြီးတော့ကောင်းတဲ့ဘဝကိုလိုချင်လို့ကျွန်တော်ရေးကြည်ရမျက်နှာကိုရှာတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီမုံဆန်ကအခုဒီအမေရိကန်ပြည်ထောင်စုမှာရောက်လာတဲ့ချိန်ဒီရွေးကောက်ပွဲကာလတွေလည်းဖြတ်တန်းရတော့အခုဒီဟိုထူးထူးခြားပေါ့နော်ကိုမဲပေးခဲ့ရတဲ့မဲပေးခွင့်ရောရပြီလား
ဟုတ်ကဲ့ကျွန်တော်ရဲ့ဘဝမှာပေါ့နော်ဒါပထမအဦးဆုံးကျွန်တော်မဲပေးရခြင်းပဲဖြစ်တယ်ကျွန်တော်မြန်မာပြည်မှာနေတော့ကျွန်တော်တခါမှမဲမပေးလိုက်ရဘူးဆိုတော့ကျွန်တော်ဘဝမှာပထမအဦးဆုံးအချိန်မဲပေးတာလွန်ခဲ့တဲ့နိုဝင်ဘာလမှာ
ဟုတ်ကဲ့အဲ့တော့ဒီမဲအဲ့လိုမျိုးထည့်ရတဲ့အတွေ့အကြုံရောဘယ်လိုရှိလဲရှင
်တော်တော်လေးကိုခံစားမှုအပြည့်အဝရှိတယ်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့မဲစာရွက်တရွက်မဟုတ်ပဲနဲ့ဒီလူတွေကိုရွေးကောက်ခြင်းအပြင်ကျွန်တော်တို့ရဲ့အနာဂတ်တွေအများကြီးတော့ပြောင်းလဲလာမယ်လို့တော့ချက်ချင်းတော့ပြောလို့တော့မရဘူးဒါပေမဲ့တဖြည်းဖြည်းချင်းကိုအနေချင်းပြောင်းလဲလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပြီးတော့ဒီလူတွေကိုမဲထည့်တာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မုံဆန်အခုလို့လာပြီးတော့အင်တာဗျူးပေးတဲ့အတွက်
ကျွန်တော်လည်းအရန်ကိုအကုန်ယူမိပါတယ်